မင်္ဂလာပါရှင် RFA ဘေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မကဇူလိုင်မျိုးပါရှင်။ဒီတစ်ပတ်အစီအစဉ်အတွက်ပထမဆုံးရန်ကုန်ကပေးပို့လာတဲ့စာကိုတင်ပြပေးပါမယ်။နှလုံးသုံးလုံးထီညစဉ်သခိုးခိုင်းကြရက်နဲ့ရန်ကုန်အခြေအနေဆိုပြီးတော့ RFA ဘေးစာကန်တာကိုပေးပို့လာတာပါ။ရန်ကုန်မြို့အနှံ့အထူးသဖြင့်စင်ကြေဘုံရက်ွက်တွေမှာနှလုံးထီသုံးလုံးထီထိုးသူရောင်းသူတွေဟာအဖမ်းအဆီးမရှိပဲအရင်ကထက်တွင်တွင်ကျယ်ကျယ်နဲ့ရဲရဲတင်တင်လှုပ်လာကြပါတယ်တဲ့စင်ကြေဖုံးမှနေကြတဲ့လက်လုတ်လက်စားများတဲ့ရန်ကုန်အနေအထားမှာနှလုံးတည်မထိုးရမနေနိုင်ဖြစ်နေကြပြီးနောက်ဆက်တွဲအနေနဲ့ညတိုင်းသခိုးခိုင်းတွေရဲ့ဒဏ်ကိုခံနေကြရပါတယ်လောင်ကစားမျိုးစုံကြောင့်ငွေကုန်လို့ညတကောင်လက်လုတ်လက်စားရက်ွက်တဲ့သခိုးခိုင်းတွေကားနဲ့ပတ်ခိုးပြီးတော့ငွေရှာနေကြတာပါတဲ့စစ်ကောင်စီရောင်းတဲ့ထီမထိုးဘူးဆိုပြီးတော့နှလုံးတီကိုထိုးသားတွေထိုးတဲ့ငွေနဲ့ဒိုင်နဲ့လက်ခွဲဒိုင်တွေကရဲလိုင်းကြီးကိုထတ်တိုးငွေပို့ပေးနေကြပြီးတော့လောင်းကစားလုပ်လို့ငွေကုန်တော့တခိုးအလုတ်ကိုနေမရှောင်ညမှာအဓိကလုပ်နေကြပါတယ်။ဒါကြောင့်လောင်းကစားရန်ကြီးရန်ကုန်မြို့ထဲလှိုက်စားအမြင့်ပွားနေတာကိုပူပေါင်းကာကွယ်ဟန်တာဖို့ RFA ကနေတဆင့်ရေးသားမျှဝေလိုက်ပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်။
ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ဆက်နေဖုန်းနံပါတ် 239-235-4218 ကိုဆက်နေနိုင်ပါလေ
။အခုဆက်ပြီးတော့ကချင်လူငယ်တအူးပေးပို့လာတဲ့ရင်ဖွင့်စာတစောင်းကိုတင်ပြပေးပါအောင်မယ်။မင်္ဂလာပါ RFA ကျွန်တော်ကကချင်လူငယ်တယောက်ပါ။ကျွန်တော်တို့ကချင်တွေတော်လန်ကြီးလုံနေတာနှစ်ပေါင်း60ကျော်ပါပြီ။အရင်ကလဲစစ်ဘိုလ်ကြီးတွေကအပြစ်ရက်စဲရေးလောက်ကြတော့အဲ့ဒီလိုအပြစ်ရက်စဲရေးတိုးလေလေပြည်သူတွေစစ်ပြေးဘဝကပို့ပြီးကြာလာသလိုဖြစ်လေလေဖြစ်နေပါဗျ။ကျွန်တော်ကအရင်ကတောင်ပေါ်ဒေသမှာနေထိုင်ခဲ့သူပါ။ဒေသခံလက်နက်ကင်တပ်ဖွဲ့တပ်ဖွဲ့ရဲ့မဖြစ်မနေစစ်သားလောက်ရမယ်ဆိုတဲ့အမိန့်ကြောင့်မြို့ကိုပြောင်းရွှေ့ခဲ့ရတာပါ။တောင်တန်းဒေသမှာစင်စင်ရဲရဲလောက်ကင်စားနေရတဲ့သူတွေကိုကြာစစ်ထဲမဝင်မနေရစနစ်ထုတ်ပြီးတော့ငွေနဲ့နဲ့ရှိတဲ့သူတွေကိုကြစစ်သားလုပ်ဖို့ဘာလို့ဘူကြီးတွေကမပြောကြတာလဲကျွန်တော်တို့ညီကိုတွေတဲကအကိုကြီးရောအကိုလက်ရောစစ်သားလုပ်ခဲ့ပါတယ်အရာရှိတချို့ရဲ့နှင်းပန်းနှိပ်စက်မှုကြောင့်ထွက်သွားခဲ့ကြတာပါအထက်အရာရှိကြီးတွေအနေနဲ့ကိုလူမျိုးကိုဒီလိုလုပ်နေတာတွေကိုအခုလိုပဲလစ်လျူရှုနေကြမှာလားကျွန်တော်တို့လူငယ်တွေရဲ့အနာဂတ်ကိုစစ်ဘိုလ်ချုပ်တွေဘလို့လမ်းပြနေတာလဲလူငယ်တွေကိုသူတို့အကျိုးအတွက်အသုံးချနေတာလားတိုင်းပြည်အတွက်အသုံးချနေတာလားကျွန်တော်ဆိုစစ်ဆောင်နေရတာ10နှစ်ကျော်ပါပြီကျွန်တော်ခံစားချက်ကို RFA ကိုတင်ပြလိုက်ပါတယ်ကျေးဇူးပြုပြီးတော့ထုတ်လွှင့်ပေးပါဆိုပြီးတော့ရင်ဖွင့်ရေးသားပြောပြလာတာပါရှင
် RFA ကိုစာရေးပြီးပေးပို့ခြင်းလည်းဆိုရင်တော့ RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပေးပို့လို့ရပါတယ်ခင်ဗျာ
ခုတစ်ခါတင်ပြပေးမယ့်စာကတော့ရန်ကုန်ကပါမင်္ဂလာပါ RFA ကျွန်တော်ကရန်ကုန်တိုင်းမော်ဘီအထည်ချုပ်စက်ရုံတယုံကတရုတ်မြန်မာစကားပြန်တူပါကျွန်တော်တို့စက်ရုံမှာလစာ၄သိန်းကျော်တဲ့သူတွေနှစ်လပိုင်းကစပြီးအခွန်ဆောင်ရတော့မှာပါအခုလိုကြက်တဲနေတဲ့အချိန်မှာဒီလိုလုပ်တာကအရန်စိတ်ညစ်ဖို့ကောင်းပါတယ်အခုအချိန်မှာအလုပ်သမားတွေအလုံးခက်ခဲနေကြတာပါဒီစက်ရုံမှာအလုပ်သမား1000ကျော်ရှိပါတယ်ဝန်ထမ်းတွေလည်းအရန်ဖိနှိပ်ခံရပါတယ်တဲ့အခုချိန်မှာအားလုံးကအလုသမားအခွင့်အရေးတွေလည်းမရတော့ပါဘူး။အမှန်တိုင်းပြောရရင်အရင်အချိန်တွေပြန်လို့ကျင်ပါရယ်။အခုလိုရင်ဖွင့်ခွင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ် RFA ဆိုပြီးတော့ရေးသားပေးပို့လာတာပါရှင်။ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ။ RFA ရဲ့ပေးစာပြန်စာကန်တာကိုစာရိတ်ဆက်သွယ်ပေးပို့ခြင်းရတော့ပေးပို့ခြင်းတဲ့အကြောင်းအရာအချက်အလက်တွေကို RFA Burmese ရဲ့ Facebook Messenger ကနေပြီးတော့လည်းပေးပို့လို့ရပါရယ်။တမမဟုတ်ရင်လဲ rfa.burmese@gmail.com ကဖြစ်ဖြစ် RFA ရဲ့ Viber နဲ့ Signal ဖုန်းနံပါတ် 239-235-4218 ကဖြစ်ဖြစ်ဆက်သွယ်ပေးပို့နိုင်ပါတယ်ရှင် RFA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှလဲ RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုတင်ပြပေးအောင်မှာမို့စောင့်မျှော်ရှုစားပါအောင်ရှင်